ဧပြီလတရနေ့ကျင်းပမဲ့ဂျာပြက်ရွေးကောက်ပွဲအတွက်ဥမောင်လေးတို့ HRDB လူခွေကာကွယ်မြင့်တင်သူများကွန်ရက်အနေနဲ့ဘလို့ပြည်စင်မှုတွေဆောင်ရွက်နေရလဲဆိုတာသိပြသေးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီဂျာပြက်ရွေးကောက်ပွဲအတွက်ပေါ့နော်ပြီးခဲ့တဲ့2လလောက်ခရဲမဲဆွေစီဝေးဆိုင်ရာစောင့်ကြည့်ခြင်းဆိုတဲ့ကိစ္စတွေဆောင်ရွက်ခဲ့ပါတယ်အခုဆက်လက်ပြီးတော့လည်းကျွန်တော်ဒီမဲပေးခြင်းမဲရေးအတွက်ချင်းပေါ့နော်ဧပြီလတရနေ့မှာမဲပေးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီအတွင်းစောင့်ကြည့်ခြင်းကိစ္စတွေနဲ့ပတ်သက်လို့လောလောဆယ်ကျွန်တော်တို့ဒီ AR တိုင်းမှာရှိတဲ့မဲဆန္ဒနယ်မြေ9ခုလောက်ရယ်ရှမ်းပြည်နယ်မှာရှိတဲ့မဲဆန္ဒနယ်မြေတစ်ခုရန်ကုန်တိုင်းမှာရှိတဲ့မဲဆန္ဒနယ်မြေ3ခုလောက်မှာကျွန်တော်ဒီကိုယ်စားလှယ်များရဲ့မဲယုံကိုယ်စားလှယ်အဖြစ်သွားမဲ့ဘလူးဘုတ်ကိုအချို့ကိုကျွန်တော်ဒီမဲယုံစောင့်ကြည့်ခြင်းနဲ့ပတ်သက်တဲ့ training လေးတွေကျွန်တော်တို့တောက်လျှောက်ပေးနေတာရက်20နီးပါးရှိပါတယ်
ဆိုတော့ဒီလိုတွာလာလှုပ်ရှားဆောင်ရွက်တဲ့နေရာမှာပေါ့နော်ဒီရွေးကောက်ပွဲတရားမျှတရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများအခက်ခဲမိပါလဲခင်ဗျာလမ်းမဲ့ကြားပြရွေးကောက်ပွဲဟာမတမာမှုတွေကင်းကင်းနဲ့လွတ်လပ်ပြီးတရားမျှတလိမ့်မယ်လို့ရောမှန်းဆလို့ရပါလား
ဟုတ်ကဲ့ဒီမှာရေဘူးရပြောနိုင်တဲ့တစ်ချက်တော့ရှိတယ်ဗျဒီလမ်းမဲ့ကြားပြရွေးကောက်ပွဲကြီးကဒါကျွန်တော်ထင်မြင်ချက်ပေါ့နော်အနည်းဆုံး60ရာခိုင်နှုန်းလောက်ကတော့တရားမျှတအောင်လုပ်မယ်လို့ကျွန်တော်တို့မျှော်လင့်တယ်လေဒါဘာဖြစ်လို့လဲဆိုတော့ဒီအစိုးရကိုနိုင်ကရောဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုနိုင်ကရော2012ခုနှစ်ဒီကြားပြရွေးကောက်ပွဲကိုသူတို့တန်ရှင်းအောင်လုပ်မယ်တက်နိုင်တဲ့လောက်2010ကလို့မဲလိမ်မှုတွေမဲမတမာမှုတွေတက်နိုင်တဲ့လောက်အ ਨੇ ဆုံးဖြစ်အောင်ဆောင်ရွက်မယ်ဆိုတာသူတို့ကိုယ်တိုင်ပြောထားတယ်။နောက်ဒီမှာတစ်ချက်ကပါလဲဆိုတော့နိုင်ငံတကာနဲ့လည်းပတ်သက်ပါတယ်။နိုင်ငံတကာကလည်းဒီ2012ခုဧပြီလဂျာပြရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်။တန်ရှင်းရင်တန်ရှင်းတဲ့လောက်လွတ်လပ်ရင်လွတ်လပ်တဲ့လောက်ပေါ့နော်။ပိတ်ဆို့ထားတဲ့ကိစ္စတွေရှော့ချမယ်ဆိုတဲ့ကိစ္စတွေရှိတယ်ပေါ့နော်။ဒီကိစ္စတွေကိုလည်းအစိုးရအနေနဲ့လိုလိုလားလားလိုချင်နေတဲ့ပုံစံရှိပါတယ်။ဒီအခြေအနေပေါ်မှာမူတည်ပြီးတော့ပဲဒီအစိုးရဘက်နဲ့ရွေးကောက်ပွဲကော်မရှင်ကတက်နိုင်တဲ့လောက်ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တန်ရှင်းအောင်လုပ်နေတယ်လို့ကျွန်တော်တို့ရေဘူးရအကဲဖြတ်လို့ရပါတယ
်အစိုးရရဲ့လူလာချက်အရာကတော့ဒါတန်ရှင်းတဲ့ရွေးကောက်ပွဲဖြစ်အောင်ဆန္ဒရှိနေတယ်ဒါပေမဲ့ဒီအောက်ခြေမှာရှိတဲ့အာဏာပိုင်အဆင့်ဆင့်ရဲ့ဆောင်ရွက်ပုံတွေရောဒီအစိုးရရဲ့မူဝါဒနဲ့ကန့်ညီမှုရှိတာတွေ့ရပါလားခင်ဗျာ
အစိုးရရဲ့မူဝါဒနဲ့အောက်ခြေနဲ့တော့တစ်ထပ်တည်းကတော့လုံးဝမကြောက်ဘူးဗျဘာဖြစ်လို့လဲဆိုတော့ဥပမာဆိုကြပါစို့ကျွန်တော်လောလောဆယ်သွားတဲ့နေရာတိုင်းမှာတွေ့နေရတာကကျွန်တော်ဒီမဲဆင်းကိစ္စတွေပေါ့လေမဲဆင်းကိစ္စတွေအင်မတန်ကွာဟနေတာတွေ့နေရပါတယ်တည်ဆုံးပြီးတဲ့လူတွေရဲ့ဆင်းရဲနေပါနေတယ်နောက်တော့ကဒီဒေသမှာမနေထိုင်တော့တဲ့လူတွေရဲ့ဆင်းရဲနေပါနေတယ်နောက်ကျွန်တော်တို့ခမ်းမြမ်းများဒီမဲဆင်းတွေကိုစီစစ်တဲ့အခါမှာဒါ2010ကမဲဆင်းရင်းတွေခမ်းမြမ်းများဖြစ်နေတယ်ပေါ့အဲ2010ကမဲဆင်းရင်းတွေဖြစ်နေတဲ့အတွဲကျွန်တော်တို့2010တုန်းကမဲဆင်းရင်းအရ16နှစ်ပြည့်တဲ့ကလေးတွေကအခုဆိုရင်18နှစ်တင်းတင်းပြည့်သွားပြီအဲသူတို့တွေကမဲဆင်းနဲ့မှမပါတာတွေတွေ့နေရပါတယ်။နောက်ဒီဒေသမှာမရှိတော့တဲ့လူတွေရဲ့မဲဆင်းတွေအများကြီးထည့်ထားတာလည်းတွေ့ရတယ်။တချို့တိုက်တွေမှာဆိုရင်ကျွန်တော်၄ထပ်ရှိတယ်ပေါ့နော်။တကယ်တမ်းမှာမဲဆင်းမှာ၄ထပ်ရှိပေမဲ့6ထပ်ပေါ့နော်။12ခန်းစာတို့အိမ်တော်စုဇရာတွေထည့်သွင်းထားတာတွေ့ရတယ်။လူမနေဘဲနဲ့အိမ်တော်စုဇရာတွေဝင်နေရတာတွေ့ရတယ်ပေါ့လေ။ဒီကိစ္စတွေကတော့ဒါထက်နဲ့အောက်အခုနပြောလို့ကွာဟာချက်တွေရှိနေပါတယ်။အပေါ်ကလွတ်လပ်ရတရားမျှတတဲ့ရေကောက်ပွဲကြီးဖြစ်အောင်တက်နိုင်တဲ့လောက်ပြောစုဆောင်ရွက်နေပြီမဲ့လည်းအောက်ခြေကအဲ့ဒီကိစ္စတွေတော်တော်အလန်းကွာဟနေတာကျွန်တော်တွေ့ရပါတယ
်ဥမောင်လေးတို့ဒီ HRDB ကွန်ရက်ကနေပြီးတော့သင်တန်းပေးလိုက်တဲ့ပြည်သူတွေပေါ့လေသူတို့အနေနဲ့ရောဒီကြားပြတ်ရေကောက်ပွဲမှာဘယ်လိုအခက်ခဲနာနေပါဝင်ကြဖို့ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီမှာပြည်သူဆိုတဲ့အပိုင်းတစ်ပိုင်းရှိပါတယ်။နောက်ကျွန်တော်ဒီမဲယုံနှင်းကိုတွားဆောင်ကြည့်ကြမယ်နော်။အဲနိုင်ငံရေးပါတီတွေရတဲ့ကိုယ်စားလှယ်လောင်းနေရဲ့မဲယုံမှုတွေပါမယ်။တတိပုဂ္ဂလကိုယ်စားလှယ်လောင်းနေရဲ့မဲယုံမှုတွေပါမယ်ပေါ့။ကျွန်တော်တို့ဒီသတင်းစာမှာမပါခင်ကဆိုမဲပေးရတဲ့ကိစ္စတော်တော်အကြက်တဲရှိပါတယ်။အဲနည်းနည်းလေးခြုံရင်းသွားတာမျိုးတွေပေါ့နော်။အဲမဲပေးတတ်တဲ့လူတွေအတွက်အင်မတန်အခက်အခဲရှိတယ်။အသက်အရွယ်ကြီးတဲ့လူတွေအတွက်အင်မတန်အခက်အခဲရှိတယ်။အဲ့တော့အမားအယွန်းတွေဖြစ်နိုင်တယ်အများကြီး။အဲ့ဒီမဲတွေကပယ်မဲဖြစ်သွားနိုင်ပါတယ်။အဲ့တော့ပြည်သူတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီမဲပေးခြင်းပေါ့ဗုဒ္ဓ education လေးတွေရောက်တဲ့ဒေတာမှာကျွန်တော်တို့တတ်နိုင်တယ်လို့လုပ်ပေးပါတယ်။အဲဒါကပြည်သူတွေအနေနဲ့မှန်မှန်ကန်ကန်မဲပေးနိုင်အောင်လို့ပေါ့နော်။တဏိတာကရွေးကောက်ပွဲကိုပြည်သူတွေအနေနဲ့သူတို့နှစ်တက်တဲ့ကိုယ်စားလှယ်လောင်းတွေသူတို့နှစ်တက်တဲ့နိုင်ငံရေးပါတီတွေကိုမှန်မှန်ကန်ကန်မဲပေးနိုင်အောင်ကျွန်တော်မဲပေးခြင်းစနစ်တွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးပွဲလေးတွေလုပ်ပေးပါတယ်။တစ်ပိုင်းကတော့ကျွန်တော်တို့ဒီကိုယ်စားလှယ်တွေရဲ့မဲယုံမှုတွေပေါ့နော်။အဲသူတို့ကိုဒီမဲယုံနယ်မှာ24နာရီဘလို့အသေးစိတ်ပေါ့မဲယုံမဖွင့်ခင်ဘဲအချိန်မှာရောက်ရမယ်အဲဒီကာလမှာဘလို့တွေစောင့်ကြည့်ရမယ်မဲယုံဖွင့်တဲ့အခါမှာလည်းကိုယ်တိုင်စစ်ဆေးရမယ်ဥစ္စာတွေစစ်ဆေးရမယ်မဲဘုံပါညာမဲယုံအနေထားမဲယုံပတ်ဝန်းကျင်ပေါ့။နောက်တယောက်ချင်းတယောက်ချင်းမဲပေးတဲ့အခါမှာတယောက်ထဲကနေနှမဲပေးသလားသုံးမဲပေးသလားအဲသူဒီမဟုတ်အချင်းချင်းမဲဝင်ပေးတာရှိသလားအဲစတဲ့ဖြစ်ပေါ့နော်။နောက်တချို့မဲမပေးတတ်တဲ့လူတွေကိုမဲလက်မှတ်ဖြတ်ပေးတဲ့လူတွေရတော့လကောင်းဒီမဲယုံထဲမှာရှိတဲ့တာဝန်ရှိတဲ့လူတွေရတော့လကောင်းမဲယုံကိုယ်စားလှယ်တွေရတော့လကောင်းမပေးတတ်တဲ့လူတွေကိုဟိုအကွက်လေးကိုချစ်လိုက်ပါခွတ်တောင်းလေးကိုချစ်လိုက်ပါချင်းတိလေးကိုချစ်လိုက်ပါအဲစတဲ့ဖြစ်ဒီလူမဲဆွဲတဲ့ကိစ္စတွေမှာဥပဒေနဲ့အညီဘလို့ကန့်ကွက်ပိုင်ခွင့်ရှိတယ်ဟုတ်လားဒီကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်အထဲထဲမှာစနစ်တကျတင်ရမယ်လိုအပ်လို့ရှိရင်လိုအပ်တယ်လို့အပြင်မှာရှိတဲ့ကိုယ့်ရဲ့အပြင်စောင့်ကြည့်ခြင်းနဲ့ချိတ်ဆက်ပြီးလိုအပ်ရင်တခါတည်းဒီရဲအရေးပိုင်တဲ့ကိစ္စဆိုရဲစခန်းမှာတိုက်ရိုက်အမှုဖွင့်နိုင်အောင်သူတို့ ကိုယ်စလဲရဲ့ကိုယ်စလဲတွေကိုချက်ချင်းဆက်သွယ်အကြောင်းကြားဖို့ဆိုတဲ့ကိစ္စတွေ။နောက်မဲရည်တွက်တဲ့အခါမှာအင်မတန်တတိထားဖို့ကိစ္စတွေပေါ့နော်။စနစ်တကျဖြစ်အောင်ချိတ်ပိတ်တင်တာချိတ်ပိတ်ရမယ်ရည်တွက်တဲ့အခါမှာဟိုမိမိလျော့လောလုံးဝမဖြစ်ဖဲနဲ့စက္ကန့်တိုင်းစက္ကန့်တိုင်းမှာပေါ့နော်။တို့အနေနဲ့ဟိုစနစ်တကျစောင့်ကြည့်နိုင်ဖို့ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အဓိကထားပြီးတော့မဲရုံစောင့်ကြည့်တဲ့လူတွေကိုတင်နန်းပေးပါတယ
်။ဒီပြည်သူတွေပေါ့လေမဲပေးမှုနဲ့ပတ်သက်ပြီးတော့တို့ဘယ်လောက်ကြဲကြဲပြတ်ပြတ်နားလည်သိရှိမှုရှိနေပြီလဲ
။ကြဲပြတ်မှုအတိုင်းဒါပြောရင်ရေဘူးရပြောရင်တော့အင်မတန်နဲပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲစလုံးမဲ့ကြညာချက်နဲ့လောလောဆယ်နိုင်ငံရေးပါတီတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့လွတ်လပ်တဲ့အတင်းဖွဲ့တွေကပဲဖြစ်လူမှုမှာမဲပေးခြင်းနဲ့ပတ်သက်တဲ့ကိစ္စတွေပညာပေးရတာပေါ့ awareness လောက်ရတဲ့ကိစ္စအင်မတန်အချိန်တိုတောင်းပါတယ်။တစ်ဖက်မှာကျွန်တော်တို့ကိုယ်တိုင်အခက်အခဲတွေရှိပါတယ်။သွားလာတဲ့အခါဈေးစကအခက်အခဲတွေကအစကျွန်တော်တို့48နေရာပေါ့နော်။ကြားပြရွေးကောက်ပွဲမှာကျွန်တော်တို့10နေရာထက်ကျွန်တော်တို့ပုံမသွားနိုင်ပါဘူး။အဲ့ဒီအတွက်လူမှုနားလည်မှုအစိတ်အပိုင်းနဲ့တွေ့ရင်တော့အင်မတန်ရာခိုင်နှုန်းနည်းတဲ့အဆင့်မှာပဲရှိမယ်လို့ကျွန်တော်တို့တွေးချရပါတယ်။
ဒီလိုပညာပေးဆောင်ရွက်မှုတွေလှုပ်ဆောင်တဲ့အခါမှာဘယ်ပါတီကိုဖြင့်မဲပေးတင်တဲ့စသဖြင့်ရောထည့်သွင်းပြောဆိုတာတွေတိုက်တွန်းတာတွေရှိပါလားခင်ဗျာ
။အဲလုံးဝမရှိပါဘူးခင်ဗျာ။ကျွန်တော်တို့မူအရကမြစ်တီနိုင်ငံရေးပါတီတရက်ရဲ့အကျိုးစီးပွားကိုတော့လကောင်းစန့်ကျင်ဘက်လိုက်ရန်တော့လကောင်းမြစ်တီအစိုးရတရက်ကိုစန့်ကျင်ရန်တော့လကောင်းလက်ကင်တို့ဖြစ်ဆောင်ရွက်ရန်ကိုတော့လကောင်းကျွန်တော်လုံးဝမဆောင်ရွက်ပါဘူး
။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးအများကြီးတင်ပါတယ်။